ဘေဂျင်းမြို့မှာကျင်းပတဲ့ Belt and Road Forum ကမ္ဘာလမ်းမကြီးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကကိုယ်စားလှယ်မှုပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမ္ဘာကထပြုလုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကြွေးမီပြဿနာဝန်ထုပ်ဝန်ပိုးကိစ္စရပ်တွေနဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဒီဖွင့်ပေးမဲ့သူ့ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရအဖြစ်တနင်္ဂနွေနေ့ကဒါဇင်နဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေနဲ့အဆင့်မြင့်အစိုးရတာဝန်ရှိသူတွေကိုအခန့်ကြိုဆိုခဲ့ပြီးဒါဟာဒီနှစ်အတွင်းတရုတ်နိုင်ငံရဲ့အကြီးမားဆုံးသံတမန်ဆက်ဆံရေးဆိုင်ရာခင်းကျင်းပြသမှုတစ်ခုဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံပညာရှင်အဖွဲ့တွေဘေဂျင်းမြို့ကိုသွားရောက်ကြပေမဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေတော့သွားရောက်ခြင်းမရှိဘူးလို့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်တက်ရောက်မလားလို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရကိုဘယ်ပက်ကလေးကိုမေးတဲ့အခါမှာသူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမယ့်ဒီစီမံကိန်းကိုအိန္ဒိယအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထဲကတစ်ခုဖြစ်တဲ့ကက်ရှမီးယားဒေသနဲ့ဒီပါကစ္စတန်နိုင်ငံကိုဖျက်ကျော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမနှိမ်ညွှန်းတာဖြစ်ပါတယ်။ဒီနျူကလ িয়ার လက်နက်ပြိုင်ပွဲနိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ခဲ့ရမှာ၂ချိန်ဟာကက်ရှမီးယားဒေသနဲ့မြေပိုင်ဆိုင်မှုပြဿနာဖြစ်တာကြောင့်ဖြစ်ပါတယ်ရှင်။